ရခိုင်ပြည်နယ်မောင်တော်မြို့နယ်ရဲဘော်ကြားကျေးရွာအနီးမှာ ARSA အစွန်ရောက်ဘင်္ဂါလီအကြမ်းဖက်သမားတွေအကြမ်းဖက်တိုက်ခိုက်တပ်ဖြတ်ခြင်းခံခဲ့ရတဲ့ဟိန္ဒူဘာသာဝင်ရုပ်အလောင်း28လောင်းကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကတင်းငွေတွေနဲ့မှာတွေ့ရှိခဲ့ကြောင်းတပ်မတော်ကာကွယ်ရေးဦးစီးရုံးကသတင်းထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်ဘူးတီတောင်နဲ့မောင်တော်ဒေသတွေမှာဩဂုတ်လ25ရက်နေ့ကလုံခြုံရေးကင်းစခန်း30ကျော်ကို ARSA လို့ခေါ်တဲ့အကြမ်းဖက်သမားတွေကဝင်ရောက်တိုက်ခိုက်မှုရဲ့နောက်ဆက်တွဲအဖြစ်ရခိုင်ပြည်နယ်အတွင်းပဋိပက္ခတွေတကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုအစပိုင်းမှာမွ슬လင်လက်နက်ကိုင်အဖွဲ့ကတပ်ဖြတ်ခဲ့တာဖြစ်ကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်။တမတော်ကာကွယ်ရေးဦးစီးချုပ်ရုံရဲ့ကြေညာချက်မှာတော့ ARSA အစွန်ရောက်ဘင်္ဂါလီအကြမ်းဖက်သမားအင်အား300ခန့်ဝင်ရောက်လာပြီးအဲ့ဒီရဲဘော်ကြားကျွော်ရွာမှာရှိတဲ့အမျိုးသားအမျိုးသမီး100လောက်ကိုဖမ်းဆီးခေါ်ဆောင်သွားခဲ့တဲ့အကြောင်းအဲ့ဒီနောက်ရွာအနီးမှာပဲအကြမ်းဖက်သမားတွေကအဲ့ဒီအမျိုးသားအမျိုးသမီးအလုံးနီးပါးကိုရဲရဲဆက်ဆက်တပ်ဖြတ်ခဲ့ပြီးအမျိုးသမီး10ဦးကိုအစ္စလာမ်ဘာသာနဲ့ဝန်ခံခဲ့ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုခေါ်ဆောင်သွားခဲ့တဲ့အကြောင်းစစ်တွေမြို့မှာထွက်ပြေးတင်းချောင်နေတဲ့ရဲဘော်ကြားရွာသားဟိန္ဒူဘာသာဝင်ကုညေးကောင်းဆောင်ဦးနီမော်ရဲ့ပြောကြားချက်ကိုကိုကာပီဖော်ပြထားပါတယ်။ဦးနီမော်ရဲ့ပြောကြားချက်အရလုံခြုံရေးတပ်ဖွဲ့ဝင်တွေအခင်းဖြစ်ပွားတဲ့နေရာကိုတင်းနှင်းငွေတွေကတွားရောက်ရှာဖွေတာမှာအလောင်းတွေကိုတွေ့ရှိခဲ့ရခြင်းဖြစ်တယ်လို့လည်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ချုပ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။တေဆုံးသူတွေက20ဦးဟာအမျိုးသမီးတွေဖြစ်ပြီးကြံရှိဦးကတော့အမျိုးသား2ဦးနဲ့အသက်10နှစ်အောက်ယောက်ျားလေးကလေးငယ်တွေဖြစ်ကြတယ်လို့ဆိုပါတယ်လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့ကြမ်းရှိနေတဲ့ဟိန္ဒူဘာသာဝင်တွေကိုလိုက်လံရှာဖွေနေစေဖြစ်တယ်လို့ဆိုပါတယ်မြန်မာသမ္မတရုံးပြောခွင့်ရဦးစော်ထေးကတော့ဒီလူ28ဦးကိုဘသူတွေတပ်ဖြတ်တယ်ဆိုတဲ့ထင်မြင်ချက်ပေးဖို့ညှင်းဆိုခဲ့တဲ့အကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်